ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမရှိမှာများပြည်သူလူထုစုယုံပြီးဗစ်တိုးရီးယားအမှုတရားမျှတမှုရရှိရေးငြိမ်းချမ်းစွာစုဝေးတောင်းဆိုခဲ့ကြတဲ့အကြောင်းကိုတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြည်သူ့ရဲ့အခွင့်အရေးကိုကာကွယ်ရမယ့်အစားကျင့်ဝတ်ချိုးဖောက်ခဲ့တဲ့ဥပဒေမဲ့လုပ်ရက်တွေကြောင့်တရားဥပဒေစိုးမိုးမှုဟာစိုးရိမ်စရာဖြစ်လာပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုဆုံးရှုံးနေပြီဖြစ်လို့တရားမျှတမှုရစေချင်ပါတယ်လို့ဗစ်တိုးရီးယားအမှုတရားမျှတရေးလူထုကတောင်းဆိုလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့နယ်မြို့တော်ခမ်းမရှိမှာလူထုရာနဲ့ချီငိမ့်ငယ်စွာချီတက်စုဝေးခဲ့ကြပြီးနေပြည်တော် Western Hill ကျောင်းကလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတဲ့အသက်၃နှစ်အရွယ်မူဂျိုကျောင်းသူလေးဗစ်တိုးရီးယားအတွက်တရားမျှတမှုဖော်ဆောင်ပေးရေးတောင်းဆိုခဲ့ကြတာပါ
။
လိမ်မိုင်းဆိုင်ရာကျူးလွန်ခံထားရတဲ့ဒီကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့အမှုမှာပါဝင်သူတွေရဲ့ကိုယ်ရေးအချက်လက်တွေကိုဖွင့်ချထုတ်ဖော်ခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာတရားဥပဒေစိုးမိုးရေးပြက်ပြားသွားတဲ့ပြယုတ်ဖြစ်ကြောင်းတက်ကြွလှုပ်ရှားသူတချို့ကလည်းပြောဆိုလိုက်ပါတယ်။ဗစ်တိုးရီးယားရဲ့အမှုမှာရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေမဲ့လုပ်ရဖြစ်လာတဲ့အတွက်ပြည်သူတွေနဲ့အတူဥပဒေပညာရှင်တွေကပါဝန်းရံတောင်းဆိုခဲ့ကြတာဖြစ်တယ်လို့ရှေ့နေကြီးဦးကြည်မြင့်ကပြောပါတယ်
။ဘုကိစ္စတော့အတော့ကိုတရားတော်နေပေါ့ဗျာမတရားအဲ့ကိုတရားတော်နာတယ်နော်စရဲအမှုတီဆောက်ဆိုနေတာအမှုကတက်စီပြီးတော့ခုနကဗီဒီယိုရီယာလေးထွက်တဲ့အချိန်မှာကိုကိုညီနဲ့တာဝန်ရှိတဲ့တာဝန်ရှိတဲ့တာဝန်ရှိတဲ့ဒီခါမျိုးတက်စီပြီးတော့ဖတ်ပြခိုင်းလိုက်ရင်တခါလဲဒီဟာနှစ်လနဲ့ sorry ငါပတ်နေပေါ်မယ်အမှုပေါ်ပေါ်ရမယ်အမှုဘသူဆိုတာပေါ်ရမယ်တရားပေါ်ရမှုတမင်းကိုလမ်းကြောင်းလွှဲပြီးတော့တိဆောက်ပြီးတော့တော့ပြည်သူတွေရောလည်းသူတို့ဒုက္ခရောက်နေတယ်เนาะပြည်သူတွေရောဒုက္ခရောက်တော့မခံစားပါဘူးဝဲရံတာပဲသို့တော်လည်းပဲတိုင်းကရှင်မိသားစုတော့အလွန်ပင်မစိတ်ဆင်းရဲပြီးတော့ဒီပြရဒီအတွက်ကျွန်တော်တို့ဝဲရံရည်ဖြစ်ပါတယ်အဲ့တော့ဒီလိုလာတော့ဝဲရံရဲ့အခြင်းအရာအကြောင်းမဲ့မဟုတ်ဘူးကျွန်တော်တို့နိုင်ငံရဲ့တောင်းကလင်းတုံငယ်တွေအမှုတွေမသိမှုတွေလွယ်လွယ်ကူမဖြစ်အောင်မပပြအောင်သွားအောင်တရားဥပဒေအမှန်တိုင်းကြည့်အောင်ဝိုင်းဝန်းကြတာဖြစ်တယ်လို့ကျွန်တော်တို့ဒီလိုထင်မြင်ယူဆပါကြောင်းဒီလိုကြောင့်တင်ပြပါတယ်ကျေးဇူးပါတယ်
ဗစ်တိုးရီးယားအတွက်တရားမျှတမှုရစေချင်ပါတယ်လို့လည်းနိုင်ငံရေးကျင်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကလည်းပြောပါတယ
်အလွန်တရာမှစိုးရင်ပွဲရမှာတရားဥပဒေစိုးမိုးရေးဟာဘာကြောင့်လဲဆိုဥပဒေတည်ဝင်လှုပ်ရှားမှုမရှိတဲ့တိုင်းပြည်မှာဥပဒေဘက်တော်သားတွေကိုနိုင်ကိုကဥပဒေကိုချိုးဖောက်နေတဲ့အခြေအနေနဲ့အချိန်ခါမျိုးမှာတရားဥပဒေစိုးမိုးရေးဘလို့သွားတိဆောက်နော်ဘာလို့ကတီစဲအစိုးရရဲ့နော်အုပ်ချုပ်မှုအောက်မှာကင်းလွတ်နေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေပါဟုတ်ပြီနော်ပူပေါင်းဆောင်ရဲ့လိုတဲ့စိတ်တက်မြက်လိုတဲ့စိတ်မရှိဘူးဆိုတာလေစကွဲနဲ့ဒင်းဆန်ချင်းလင်းပွဲကနေတက်သိခံတယ်နော်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့တိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးဟာအလွန်တရာမှစိုးရင်ရင်မှတ်ကိုရောက်နေတယ်လို့ဒီနေရာကနေပြီးတော့ဒင်းစကားပါချင်ပါတယ
်ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမခြေက Justice for Victoria Victoria အတွက်တရားမျှတမှုလူထုလှုပ်ရှားမှုမှာတော့နိုင်ငံရေးလှုပ်ရှားသူတွေဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေလူ့ခွေးလှုပ်ရှားသူတွေနဲ့အများပြည်သူတွေပါအပါအဝင်စိတ်ဝင်စားသူရာနဲ့ချီပါဝင်ချီတက်ခဲ့ကြပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကအမှုရဲ့တန်တရာတရက်ခဲအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့ပြီးတဲ့နောက်တရက်ဒီဇင်ဘာလ19ရက်မှာပဲရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအောင်ကြီးကိုလွှတ်ပေးတာစောသေးတယ်ဆိုတဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့တာအပါအဝင်ကလင်းငယ်ဗစ်တိုးရီးယားရဲ့အမည်ရင်းနဲ့မိသားစုအချက်အလက်နေရက်လိပ်စာတွေကိုပါရဲတပ်ဖွဲ့တာဝန်ရှိသူတွေကရဲစာနီးဆိုတဲ့လူမှုကွန်ရက်မှာဖော်ပြခဲ့တာပါဗစ်တိုးရီးယားအမှုမှန်ပေါ်ပေါက်ရေးကျင့်ဝတ်ဖောက်ဖျက်ခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဥပဒေအရတရားစွဲဆိုပါမယ်လို့ကာယကံရှင်ဗစ်တိုးရီးယားမိသားစုကလည်းပြောဆိုထားပါတယ်ဗစ်တိုးရီးယားအမှုရင်ဆိုင်နေချိန်မှာပဲအမှုလိုက်ရှင်းနေတွေကပါအပြန်အလှန်တရားစွဲဆိုမှုတွေဖြစ်ပွားခဲ့တဲ့ပြည်သူအများစိတ်ဝင်စားနေတဲ့ဒီအမှုမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တုံ့ပြန်ဆောင်ရွက်ချက်တွေဟာကျင့်ဝတ်ဖောက်ပြက်ခဲ့တာကြောင့်လက်ရှိ NND ဆိုရအနေနဲ့ထိရောက်စွာအရေးယူပေးဖို့ကိုလည်းတက်ကြွလှုပ်ရှားသူတွေနဲ့အများပြည်သူကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်